မိုနာလီဇာပကြီးကားနဲ့နာမည်ကျော်ကြားတဲ့ Renaissance ပကြီးပညာရှင် Leonardo da Vinci ဟာ ADHD လို့လူသိများတဲ့အာရုံစူးစိုက်ရခက်တဲ့ကနာမငြိမ်ရောဂါရှိလောက်တယ်လို့ပြည်ထောင်နိုင်ငံကစိတ်ပညာပိုင်းဆိုင်ရာပါမခတယောက်ကသုံးသပ်ပါတယ်။ပကြီးသိပ်ပံပြီးသူကဂီတတင်ချအင်ဂျင်နီယာနဲ့မြေပုံရေးဆွဲတဲ့ပညာတွေမှာဘတ်ဆုံတော်တဲ့ Leonardo da Vinci သူတည်ဆုံးသွားတာနှစ်900ကျော်ချိန်မှာတော့အခုလိုသုံးသပ်တဲ့စာတမ်းတစ်ခုထွက်လာတာပါ။ Leonardo da Vinci ဟာသူ့စီမံကိန်းတွေအဆုံးမတတ်နိုင်အောင်အဆုံးမသက်နိုင်တာကိုကြည့်ခြင်းအဖြစ်သိပ္ပံပညာပိုင်းဆိုင်ရာအရာသူဟာ ADHD ကညာမငြိမ်ရောဂါရှိလောက်တယ်လို့ကောက်ချက်ချတဲ့အကြောင်း London King's College ပါမောက်ခမာကိုကတာနီကအာယုံကျော်ဆိုင်ရာစာဆောင် Brain မှာတောက်ကြနေကသူစာတန်းကိုထုတ်ပြန်လိုက်ပါတယ်။ Leonardo da Vinci ကငငယ်ကလေးကကိစ္စတွေကိုအပိသက်မလုံဆောင်နိုင်ခဲ့တဲ့အကြောင်းသမိုင်းထောက်ထားတွေမှာတွေ့ရတယ်လို့ကတာနီကပြောတာပါ။အလုပ်တစ်ခုကနေတစ်ခုမကြာခဏပြောင်းလဲတတ်သူဖြစ်ပြီးတော့အမြဲတမ်းတစ်ခုမဟုတ်တစ်ခုလုံးနေရမှာဖြစ်တဲ့သူလို့သူအကြောင်းအထုပ်ပတ်တည်ရေးတဲ့သူတွေကရေးခဲ့ပူပါတယ်။ ADHD ရှိသူအများစုလိုပဲဒီ Leonardo da Vinci ကအိတ်နေနေနေတဲ့သူဖြစ်ပြီးတော့ညာလုံးပေါက်ရက်ဆက်ပြီးတော့အလုပ်လုပ်တတ်သူလည်းဖြစ်ပါတယ်ရှင်။